ပြည်သူလူထုနဲ့တိုင်းပြည်အတွက်ကြိုးရှိမယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကိစ္စကိုလွှတ်တော်မှာဆွေးနွေးဖို့ဖြစ်နိုင်ခြေရှိပါတယ်လို့သမ္မတဦးသိန်းစင်ကပြောပါတယ်။အခုအန်အယ်ဒီကတောင်းဆိုထားတဲ့ကျန်းသက်စာချင်းဆိုတာမှာစာသားပြောင်းလဲဖို့ဆိုတဲ့ကိစ္စကလည်းအတိတ်တစ်ခုထပ်လုပ်ပေးရတာမျိုးမဟုတ်တာကြောင့်မလို့အခက်အခဲရှိနိုင်မှုလို့ယူဆတဲ့အကြောင်းအန်အယ်ဒီတာဝန်ရှိသူတ ီပါတီဘက်ကတင်ပြထားတဲ့ကျန်းသစ်စာချင်းဆိုတာမှာစကလုံးပြင်ပေးဖို့ဆိုတာနဲ့ပတ်သက်ပြီးသတင်းသမားတွေမိတာကိုတိုက်ရိုက်မဖြေခဲ့ပါဘူး။ဒါပေမဲ့လည်းလွှတ်တော်တရေးကိစ္စဟာ NLD ပါတီကိုယ်တိုင်ကဆုံးဖြတ်ရမယ့်ကိစ္စဖြစ်ပြီးအခြေခံဥပဒေပြင်ဆင်ရေးကတော့လွှတ်တော်မှဆွေးနွေးဖို့ဖြစ်နိုင်ခြင်းရှိတယ်လို့ဖြေဆိုခဲ့တာပါ။ဒီသတင်းတွေကိုစောင့်ကြည့်လေ့လာပြီးဖတ်ရှုထားတဲ့ဂျပန်နိုင်ငံသားဝါရင်သတင်းစာဆရာကြီးဟီဆာအိုတနာဘက်ခေါ်ဦးရှိဘက VOA ကိုအခုလိုပြောပါဗျ။အ
ဲ့ဒီကိစ္စ NLD ကိစ္စနဲ့ပတ်သက်ပြီးတော့NLD အနေနဲ့တောင်းဆိုနေတဲ့2008အခြေခံဥပဒေပြင်ဖို့ပါညာနဲ့ပတ်သက်ပြီးတော့သူကဘာမှမပြောဘူး။မပြောပေမဲ့ခုနလွတ်တော်ကိုတင်မထစ်ဆိုတာကပေါ်စုကိုယ်တိုင်ကဆုံးပြဖို့ကိစ္စဖြစ်တယ်လို့ပဲပြလိုက်သေးတယ်။နောက်ထပ်ဒီ Constitution အခြေခံဥပဒေနဲ့ပတ်သက်ပြီးတော့ Generally speaking ဆိုတဲ့သဘောနဲ့သူပြောတာကပြည်သူပြည်သားတွေအကျော်ရှိစေဖို့တိုင်းပြည်အတွက်အကျော်ရှိစေဖို့ဆိုရင်အခြေခံဥပဒေကိုပြင်ဆင်ဖို့ဟာဖြစ်နိုင်ပါတယ်လို့တော့မှဆွေးနွေးမှဖြစ်ပါရောဖြေလိုက်တယ်တဲ့
လွှတ်တော်ကိုယ်စားလှယ်အစ်တွေကျန်းသစ်စာချင်းဆိုတာမှာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပါမည်ဆိုတဲ့စာသားအစားလေးစားလိုက်နာပါမည်ဆိုတဲ့စာသားနဲ့ပြောင်းလဲပြင်ဆင်ပေးဖို့ NLD ပါတီဘက်ကကြိုးစားနေတာဖြစ်ပါတယ်ဒီကနေ့စပြီးကျင်းပတဲ့လွှတ်တော်အစည်းအဝေးတွေအမီမပြီးပြတ်ခဲ့တဲ့အတွက်လဲဒေါက်ဆန်းစုကြည်အပါအဝင်NLD ပါတီကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်မတက်ဖြစ်ခဲ့ကြပါဘူး။ဘယ်တော့လောက်ပြည်လဲမယ်ဆိုတော့ကိုအတိအကျမပြောနိုင်ပေမဲ့ပြည်လဲဖို့အတွက်ကတော့ NLD တာဝန်ရှိသူတွေကယုံကြည်နေစေပါ
။ဒီကိစ္စကဟိုပြဿနာအစ်စမဟုတ်ပဲဘူး။ကျွန်တော်တို့ပါတီမပုံတင်မှုကိစ္စရွေးကောက်မှုမှုကိစ္စဖြစ်ပေါ်လာအောင်သူတို့လိုအပ်လို့ပြည်ဝင်ပေးတဲ့အတွက်ကြောင့်မလို့အဲ့ဒီပြည်ဝင်ပေးတဲ့အဥ္စာမှာကျွန်တော်ပေါ်မူတည်ကျွန်တော်မပုံတင်တဲ့ရွေးကောက်ဝင်နေ။အဲ့တော့ပြည်ဝင်ပေးတဲ့ကိစ္စကခုနောက်ပိုင်းမှာဆက်ပြည်ဝင်ဖို့ဆိုတာဒီမှာခက်ခဲရှိတာအကြောင်းမရှိလို့ပြောရင်စပါတ
ယ်။ NLD ပါတီရဲ့ဗဟိုကော်မတီဝင်နဲ့မန္တလေးတိုင်းမိတ္တလာမြို့နယ်ကနေရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်သူဦးဝင်းထိန်မှာဂျပန်မှာရှိနေတဲ့သမရဦးသိန်းစိန်ကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်မလှည့်တော့ပါဘူးဆိုပြီးပြောတယ်လို့လည်းဂျပန်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ဒါပေမဲ့လည်းအခုပေါ်ပေါက်နေတဲ့ကျန်းသစ်စာချင်းဆိုရေးဒေါအောင်ဆန်းစုကြည်အပါအဝင် NLD ကိုယ်စားလှယ်တွေလွှတ်တော်တက်ရောက်နိုင်ရေးကိစ္စဟာ2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ရမယ့်အခြေအနေထိဖြစ်နေတာကြောင့်တိတ်မကြခင်မှာပြီးပြတ်မဲ့အခြေအနေမျိုးခုချိန်ထိတော့မတွေ့ရသေးကြောင်းပါခင်ဗျာ